မြန်မာနိုင်ငံမှာအတိုက်ခံ NLD အပါအဝင်ပါတီဝင်အများစုပါတဲ့အရွေးကောက်ခံလွှတ်တော်အမတ်84ဦးဖမ်းဆီးပြီးထောင်ချခံနေရတာတရားရင်ဆိုင်နေရတာခံနေရတယ်လို့အများပြားဟာလဲအာဏာသိမ်းစစ်တပ်ရဲ့လက်အောက်မှာနေလို့မရတဲ့အတွက်ပြည်ပကိုထွက်ပြေးနေရတယ်လို့လူ့ခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ရဲ့ကြေညာပရင်းနဲ့ထုတ်ပြန်တဲ့အစီရင်ခံစဉ်ဒီမှာဖော်ပြထားပါတယ်။အာဆီယံဒေသတွင်တက်တော်အမတ်တွေဟာအစိုးရရဲ့လက်တုံ့ပြန်မှုတွေအနှောက်အယှက်ပေးမှုတွေနဲ့တခြားလူ့ခွင့်ရေးချုပ်ဖောက်မှု NDA တွေကိုရင်ဆိုင်နေရကြောင်းနဲ့အထူးသဖြင့်အာဏာသိမ်းထားတဲ့မြန်မာစစ်ကောင်စီဟာအတိုက်ခံအမတ်တွေကိုဖိနှိပ်ချေမှုန်းတာနဲ့ဖိလစ်ပိုင်ဘက်မှာတော့တက်တော်အမတ်တယောက်နှစ်ရှည်အချင်းကျနေတာတွေ့ရတယ်လို့ပြောပါတယ်။မြန်မာနိုင်ငံကတော့အဆိုအဝါဆုံးလူ့အခွင့်အရေးချိုးဖောက်မှုရှိတဲ့နိုင်ငံတစ်နိုင်ငံအဖြစ်နဲ့ဆက်လက်ပြီးတော့ရပ်တည်နေဆဲဖြစ်ပြီးဒါဟာ2020မှာတက်တော်အမတ်တွေအနိုင်ရခဲ့ခြင်းကဆက်ပြီးတော့နိုင်ငံရေးအရဖမ်းဆီးပြီးတော့ဖိနှိပ်မှုဖြစ်ကြောင်းထင်ရှားနေတယ်လို့ပြောပါတယ်။အရွေးကောက်ခံမြန်မာလွှတ်တော်အမတ်တွေဟာပြည်ရင်းမှာဖြစ်စေပြည်ပမှာဖြစ်စေသူတို့ရဲ့တာဝန်တွေကိုပုံရှောင်ရင်းထမ်းဆောင်နေကြတယ်လို့စာမျက်နှာ48မျက်နှာပေါင်း2023အရှိတောင်အာရှတလောလွတ်တော်အမတ်တွေရင်ဆိုင်နေရတဲ့လူခွင့်ချုပ်ဖောက်ခံရမှုမှတ်တမ်းအစီရင်ခံစာမှာဖော်ပြထားပါတယ်။